ဝန်ပြည်သက်ပါတီနဲ့တက်မတော် BGF တို့အကြားမကြခင်ကဖြစ်ပွားခဲ့တဲ့ပြစ်ခတ်ဟာအင်အားနဲ့တဲ့ဝန်ပြည်သက်ပါတီအပေါ်အနိုင်ကျင့်တဲ့သဘောလို့မွန်လူငယ်တွေကရှုမြင်တာတွေရှိနေပါတယ်။အဲဒါကြောင့်မွန်လူငယ်တွေလက်နက်ကိုင်အဖွဲ့ထဲဝင်မှုမွန်လူငယ်များနဲ့ဥဆောင်ကျင်းပရေးကော်မတီကတိုက်တွန်းလိုက်တာလို့ဆိုပါတယ်။မွန်လူငယ်များနဲ့ဥဆောင်ကျင်းပရေးကော်မတီအဖွဲ့ဝင်မင်းညံစိုက်ရာမန်က
မွန်ပြည်ပြည်သက်ပါတီအနေနဲ့အင်အားနည်းတဲ့ခါကျတော့ဒီပမာစစ်ဆန်တဲ့ BJP ပူပေါင်းပြီးတော့ဝင်စည်းတဲ့ပေါ်မှာကိုယ့်ရဲ့အင်အားနည်းတဲ့ခါကျတော့သာဟုတ်ဝင်ပြီးတော့အဲ့လိုတိမ့်ပိုက်လိုက်တဘောလို့ကျွန်တော်တို့ကအဲ့ဒါမှတ်ယူတယ်။အဲ့တော့အဲ့ဒါကြောင့်ကျွန်တော်တို့လူငယ်တွေရတဲ့အခုလက်ရှိရှိနေတဲ့ချင်းနေပေါ်မှာကျွန်တော်တို့လူငယ်တွေရတဲ့အဖြစ်မှရမယ်အနေထားအခုကကျွန်တော်တို့သွားတွေ့ရပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကလူငယ်တွေကလည်းကျွန်တော်တို့နှိုးဆော်တယ်နောက်ပြီးတော့ဒီမွန်ပြည်သက်ပါတီရှိသက်ထက်မှလည်းဟောပေါ့သက်စနစ်18နှစ်ပြည့်လူရှိအောင်ဝင်ဖို့အဲ့ဒါကျွန်တော်တိုက်တွန်းတယ
်ပြီးခဲ့တဲ့နိုဝင်ဘာ28ရက်ကမြန်မာတပ်မတော်နဲ့ကရင်ပြည်နယ်နယ်ခြားစောက်ပူးပေါင်းတပ်တို့ဟာကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ကမွန်ပြည်သက်ပါတီထိန်းချုပ်ခွင့်ရထားတဲ့ဂျပန်ရွေရင်းရောင်ကိုတွားရကလည်းမွန်ပြည်သက်ပါတီတရင်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။မွန်ပြည်သက်ပါတီဟာ1996ခုနှစ်ကတည်းကအပြစ်ရဖို့သဘောတူပြီးနောက်ပိုင်းတက်မတော်နဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာမျိုးမရှိဘဲ NCA လက်မှတ်ရေးထိုးပြီးပထမဆုံးပြစ်ခတ်မှုပြန်ဖြစ်ခဲ့တာဖြစ်ပါတယ်။ဒီလိုပြစ်ခတ်မှုတွေဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုချိုးဖောက်တဲ့သဘောဖြစ်တယ်လို့မွန်လူငယ်တွေကရှုမြင်နေကြတာပါ။ NCA သဘောတူစာချုပ်အရအပြစ်ရနယ်မြေအတွင်းတစ်ဖက်နဲ့တစ်ဖက်နယ်မြေစိုးမိုးလှုပ်ရှားတာအရာတိုးချဲ့တာလက်နက်ကင်ဆောင်သွာလာဖို့လိုအပ်လာရင်လည်းနှစ်ဖက်ညီနိုင်သဘောတူညီမှုနဲ့သွာလာဖို့အပါရှိပါတယ်တက်မတော်အပါဝင်လက်နက်ကင်အဖွဲ့အားလုံးကတက်အင်အားတိုးချဲ့တာကိုစောင့်ရွက်နေတာဖြစ်တဲ့အတွက် NCA စာချုပ်ပါအပြစ်ရနယ်မြေမှာတက်အင်အားမတိုးချဲ့ရေးဆိုတဲ့အချက်ကအသက်မဝင်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးမမောင်စိုးကသုံးသပ်ပါတယ
်တက်မတော်လည်းတက်သားသေးအများရန်ခေါ်ပြီးဒီတိုင်းပြည်ကာဝေးဆိုတဲ့ခေါင်းစည်းအောင်မှာတက်သားသေးတိုးချဲ့နေဆိုကျန်တဲ့တိုင်းသားလက်နက်ကင်တွေလည်းတက်အင်အားတိုးချဲ့နေကြတာပါပဲ
တက်အင်အားတိုးချဲ့နေကြောင်းပြောဆိုချက်နဲ့ပတ်သက်ပြီးတက်မတော်ပြောရေးဆိုခွင့်ရှိသူတွေကို RF ရဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလူငယ်ရွေးရဲ့နိုင်ငံရေးအခမ်းအနားကိုတိုးမြင့်ဖို့မွန်ပြည်သက်ပါတီတဲကိုအင်အားဖြည့်ဝင်ရောက်ဖို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကတိုက်တွန်းထားတာတွေလည်းရှိတယ်လို့မင်းညံစိုက်ရာမန်ကအဆိုပါတယ်လူငယ်တွေအပေါ်မှာအခုလိုအတွေးတွေဝင်ရောက်မှုတွေရဲ့နောက်ဆက်တွဲမှာရခိုင်ပြည်နယ်လိုပဲလက်နက်ကင်ပြပခတွေပိုပြီးပြင်းထန်လာနိုင်တဲ့အခြေအနေရောက်နိုင်တယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်မှုတွေလည်းရှိနေကြပါတယ်ဒီလိုတိုက်တွန်းမှုတွေနဲ့ပတ်သက်လို့မွန်ပြည်သက်ပါတီကပြောရေးဆိုခွင့်ရှိသူတွေကို RF ရဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံရဲ့လက်ရှိအနေအထားဟာနိုင်ငံရေးပေါင်ကျင်းပြီးစစ်ပေါင်ကျယ်နေတဲ့အတွက်တက်အင်အားရှိမှလူရဝင်တဲ့ပုံစံမျိုးဖြစ်နေကြောင်းမွန်တိုင်းရင်းသားအဖွဲ့တွေကပြောပါတယ်ဒါကြောင့်လက်နက်ကင်အဖွဲ့အင်အားကောင်းဖို့လူကြောင်လူငယ်တွေကယူဆလာပြီးလက်နက်ကင်အဖွဲ့တွေဝင်ဖို့တိုက်တွန်းလာကြတာလို့မွန်ညညရေးပါတီတွဲဖက်တွင်ရင်ဘူးနိုင်လေးဓမ္မကပြောပါတယ်
ဟိုလက်ရှိနိုင်ငံရေးအခြေအနေပေါ်မှာတို့ကအဲ့လိုခံစားမှုတွေထုတ်ပြောတာဒါကလူငယ်ရဲ့တဘာဝပါအဲ့ကျွန်တော်တို့ကဒီတွဲခေါ်တွေကနိုင်ငံရေးအရှိတရားကဖန်တီးနေတာလေအဲ့တော့လူငယ်တွေထဲမှာဒီအတွဲခေါ်တွေမဝင်အောင်ဒီတက်ဆိုင်ရာနိုင်ငံတော်အစိုးရရောတပ်မတော်ရောအားလုံးရောကနိုင်ငံကြီးပေါင်လူကိုချဲ့တော့ချစ်ပေါင်လူပြေးအောင်ဒါတွေကိုလှုပ်သွားနိုင်မယ်ဆိုလို့ရှိရင်တော့ဒီကလူဝေတွေရဲ့ခံစားချက်ကဒီတောက်သွားနိုင်မှာပေါ့
ဝန်ပြည်သက်ပါတီကို1958ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီး2018ခုနှစ်ဖေဖော်ဝါရီလ13ရက်နေ့မှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ရှင်ကျွန်မဖြူဖြူခိုင်ပါ